မရိကန်သမ္မတဒေါနယ်ထရမ့်ဟာ G7 လို့ခေါ်တဲ့ကမ္ဘာစစ်မှုထိပ်သီးနိုင်ငံ9နိုင်ငံရဲ့အစည်းအဝေးကိုတက်ရောက်ဖို့အတွက်ပြည်ထောင်နိုင်ငံ BRS မြို့ကိုရောက်ရှိနေပြီးတော့ဗြိတိန်ဝန်ကြီးချုပ် Boris Johnson နဲ့ပထမဆုံးတွေ့ဆုံခဲ့ပါတယ်။သမ္မတထရမ့်နဲ့ဗြိတိန်ဝန်ကြီးချုပ် Johnson တို့ဟာဒီကနေ့မနက်မှာမနက်စာအတူဆိုင်အလုပ်လုပ်ခဲ့ကြတာပါ။ဗြိတိန်ဝန်ကြီးချုပ် Johnson ဟာ Brexit လို့ခေါ်တဲ့ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘာကျမ်းမပေးစရာမလိုပဲ Mr. Johnson ဟာဝန်ကြီးချုပ်ရာထူးအတွက်လည်းအသင့်တော်ဆုံးသူဖြစ်တယ်ဆိုပြီးတော့သမ္မတထရမ့်ကပြောပါတယ်။ဒါပြင်အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးစစ်ဖြစ်နေတာကိုအဆုံးသတ်ဖို့အတွက်မဟာမိတ်တွေဘက်ကသူ့ပေါ်မှာဖိအားပေးတာမရှိဘူးလို့လည်းသမ္မတထရမ့်ကပြောပါတယ်။ဗြိတိန်ဝန်ကြီးချုပ်ဂျွန်ဆင်ကတော့သမ္မတထရမ့်ကသူ့ကိုချီးကျူးပြောဆိုတဲ့ပုံမှာကျေးဇူးတင်ကြောင်းနဲ့အမေရိကန်ရဲ့စီးပွားရေးတက်လာတဲ့ပုံမှာဂုဏ်ယူကြောင်းပြောကြားခဲ့ပေမဲ့လည်းကုန်သွယ်ရေးစစ်ပွဲနဲ့ပတ်သက်ပြီးသူတို့အနေနဲ့ကုန်သွယ်ရေးစစ်ဖြစ်နေတာထက်အဆင်ပြေပြေဖြစ်စေချင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ကအဲ့လိုပြောလိုက်တဲ့အတွက်သမ္မတထရမ့်ကတော်လေးကိုစိတ်မသက်မသာဖြစ်ခဲ့တဲ့ပုံလေးတွေ့ရပါတယ်။ဗြိတိန်ဘက်ကသူတို့အနေနဲ့ဥရောပသမ္မဂကနေနှုတ်ထွက်ပြီးတဲ့နောက်မှာဗြိတိန်ကုန်ပစ္စည်းတွေကိုအမေရိကန်ဈေးကွက်မှာရောင်းချနိုင်ဖို့အတွက်အမေရိကန်နဲ့နိုင်ငံခြားကုန်သွယ်ရေးသဘောတူစာချုပ်တစ်ခုကိုချုပ်ဆိုနိုင်ဖို့အတွက်လည်းကြိုးပမ်းနေတာဖြစ်ပါတယ်။သမ္မတထရမ့်ဟာဒီကနေ့မှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေ၊ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့လည်းတွေ့ဆုံခဲ့ပါတယ်။